တခိုင်ပြည်နယ်တွင်းမှာစီရင်ချင်းနေဆက်ပြီးတင်းမာနေသလိုစစ်ဆောင်ထွက်ပြေးနေတဲ့ဒုက္ခသည်တွေစားနပ်ရိက္ခာအခက်အခဲနဲ့ပို့ပြီးတော့ရင်ဆိုင်နေကြရပါတယ်။တွာလာရခက်ခဲတဲ့ဒေသတွေဘက်ကစစ်ဆောင်နေစီအကူအညီတွေမရောက်နိုင်ုံမှမကတွာလာရေးလွယ်ကူတဲ့စစ်ဆောင်စခန်းတွေမှာပါအကူအညီတွေလျော့နေလာနေတာပါ။ဒီအခြေအနေတွေကိုစူးစီးပြီး VOA ထိုင်းရှေ့ဆိုင်သတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါရဲ့ရှင်။
ဒီကန်ဒီနယ်ဗူဒီတောင်ရိတ်တောင်ပုံနေကျိုးနဲ့ကြောက်တော်မြို့နယ်ဘက်မှာရှိတဲ့စစ်ဆောင်စခန်းတွေကဒုက္ခသည်တွေရဲ့အခြေအနေကိုစစ်တမ်းကောက်ယူထားတဲ့ရခိုင်တိုင်းဒေသမြို့နယ်များအစည်းအရုံးကလက်ရှိအချိန်ထိတိကျသမျှနောက်ဆုံးအခြေအနေကိုအဖွဲ့ရဲ့တွင်းမှုကိုစောစောထုံးက PUA ကိုကုလို့ပြောပါတယ်
။သူ့နေရာသူ့မြို့နယ်အလားတော့အခြေအနေကိုမတူကြဘူးပေါ့လေနော်။ပုံကြုံနဲ့ကြောက်တော်မျိုးနေမှာရှိတဲ့စစ်ဆောင်စခန်းတွေကဒီကားလမ်းမှာအမင်းမှာရှိတဲ့ခါကျတော့တော်လာလူကူတယ်နောက်ပြီးတော့လုံချွင်းအပြည့်အစုံတွေနေတယ်ဒီထောက်ပံ့ကူညီမှုတွေကလည်းပဲအထားရောက်ကတော့တော်လာလို့ရတယ်ပေါ့လေနော်ဒါပေမဲ့အခုအချိန်မှာတော့သူထောက်ပံ့တဲ့အပင်အဖွဲ့တွေကဟိုအားအနည်းကလည်းတစ်ခေါက်မှရှိပါတယ်တော်တော်အချိန်မှာဒီရိစ္ဆာအနေနဲ့ဆိုလို့ရှိရင်ဆန်တစ်ခုကလုပြီးတော့ကျန်တဲ့အပိုင်းတွေမှာတော့အားအနည်းကဒါကိုတွေးရတယ်တချို့ဒီတောင်ပေါ်ဒီကပေါ်တော့ဒီရှောင်းချာမိစမချင်းရဲ့ကြော်တွေတားလို့ရှိရင်ဒီတက်ကနေပြီးတော့မှလူဆောင်ရေးအကြောင်းပြပြီးတော့ပြထားတဲ့အခါမှာဒီရခပင်ပိုးခွင့်ပြုတဲ့ခါကျတော့ဘုရုမကျတော့အရင်ကိုခဲပြင်းကြလို့ကြပါဘူးဒီသေးတောင်ဘူးတိတောင်မျိုးနေဒီမှာကျတော့အဲ့ဒီမှာရှိတဲ့ပြောင်းစခန်းတွေကျတော့ဒီနန်ပန်းစတူရဲ့အခက်အခဲရှိကြတော့အဲ့ဒီမှာရှိတာပေးစတူရဲ့တုံးပင်ရေပေါ်လေနော်တကူတွေကအဲ့ဒီမှာတချို့ပြင်းနေခါကျတော့အဖူတန်းကလည်းမတော်ရရဘူးအဲ့မှာကျတော့ရခတွေကလုံးဝပြင်းနေတော့ဖြစ်နေပေါ်လေနော်အခုအထိကတော့တခြားနေရဲ့အရှင်တွေက9400နဲ့ပြည့်စုံတော့ရှိနေပါသေးတယ်။ဆွေးမိနေတဲ့ဒီဥယျာဉ်ရှင်ကတော့အထူးကြမရဘူးပေါ့လေ
။ဒီ15500နီးပါးထဲမှာကြောက်တော်မြို့နယ်သလူချောင်းကျေးရွာအုပ်စုဘက်ကစစ်ဘေးဒုက္ခသည်တစ်ထောင်ကျော်မပွားသေးသလိုသွားလောက်ခွေပိတ်ပင်ထားတဲ့ဒေသက15000တွေလည်းမပွားသေးပါဘူး။ဒီလူတွေအလုံးပေါင်းမဲ့ဆိုရင်တော့စစ်ဘေးဒုက္ခသည်အရေအတွက်ဟာ9000နီးပါးရှိမယ်လို့ခန့်မှန်းထားကြပါတယ်။ဒီဘက်အကူအညီပေးရေးဖွဲ့တွေကလည်းဒုက္ခသည်တွေကိုကူညီပေးတာတွေရှိပေမဲ့တန်တမှုတွေကြောင့်ဖိအားမှုအနည်းနေတယ်လို့ကိုစိုးစိုးထုံးကဆက်ပြောပါတယ
်။ဒီလုံးလုံးလေးလေးမှာသူတွေပြည်နယ် ICRC မွေးကားပဲသူတို့ခပ်ပဲကိုညီမှုနဲ့ပြေးတာပေါ့လေ။အဲသူတို့ကြတော့လည်းပဲဒီအစိုးရရဲ့ခွင့်ပြုချက်နောက်ပြီးတော့မှသူကအစိုးရရဲ့ပြည်စည်းတွေဒီကသတင်းချင်းတွေကိုပဲအဓိကအားထားပြီးတော့မှတော်လာနေရတာဖြစ်တဲ့သူတို့ကနေရာအနေနဲ့ကိုမရောနိုင်ဘူးပေါ့နော်
။ဒါကတော့မှရိတ်ချာပြတ်လတ်နေတာကတော့ကြောက်ကုန်မျိုးနဲ့ဒလူချောင်းကျေးရွာအုပ်စုကကျေးရွာရှိရာဖြစ်တဲ့ကလူချောင်းမဆိုင်ဆိုင်ကျွန်းပါရလီကွီပဲဝကင်ပိတိန်ချောင်းခမောင်းဆတဲ့ကျေးရွာတွေပါဒီဒေသရဲ့ဆက်ဆဲခြင်းတွေကိုတော့ကြောက်ကုန်မျိုးနဲ့လူမှုကွန်ရက်ရေးဖွဲ့ဝင်တူဖြစ်တဲ့ကိုကျော်လှမ်းမြင့်ကအခုလိုရှင်းပြပါတယ
်ကလူချောင်းအုပ်စုကျေးရွာတွေကိုခံပြီးတင်ခွန်မရကိုပိတ်နေထားတဲ့အဲ့ဒီဒေသမှာနေတဲ့ကျေးရွာတွေဟာအစာရိတ်ခါပြည်လဲမှုတွေရခံရပါတယ်ကွန်ရက်ပေးရေးအဖွဲ့တွေလည်းအဲ့ဒီလိုကွန်ရက်ပြည့်စုံလျက်သားနဲ့ပြည်လို့မရတဲ့အဖြစ်မျိုးတွေကြုံရပါတယ်
အခုလိုဘေးဘောက်ခရောက်နေတဲ့ဆစ်ဆောင်တွေကြီးဒီကိုင်းပြည်နယ်ဟုတ်တော်ကိုစလေတွေကပြည်နယ်အစိုးရပြည်တော်စုအစိုးရတို့နဲ့တွားရောက်ဆွေးနွေးဖို့စီစဉ်နေတယ်လို့တောက်တော်မြို့နယ်ပြည်နယ်ဟုတ်တော်ကိုစလေဦးမောင်မောင်ကဆိုပါတယ်
။တိုက်ပွဲတဲမှာဒုက္ခရောက်နေတဲ့ပြည်လင်းပြည်သူတွေကိုခုန်တိုက်ခတ်နေရတာကပုံစိုးတော့ကော။လက်တော်စိုက်ကားတော့တင်ပြရမှာပေါ့ဗျာ။ဒါလိုလက်တော်ကိုစလေဒီချင်းကြီးအနေနဲ့ရောဒီခုဖြစ်နေတဲ့စိတ်ကမှတက်ဆိုင်တဲ့ပြည်နယ်ကုလားနဲ့ပြည်တော်စုကုလားတွေကိုကျွန်တော်တို့တောက်တော်ဆွေးနွေးတိုက်ပွဲဆောင်တဲ့အစီအစဉ်ကိုကြည့်ပါတော့။
သမရုံနဲ့ရခိုင်ကျွန်းနယ်စုလက်နက်ကန်ဖွဲ့အင်ဂျီတို့ကပိုက်ပွဲတွေကလည်းဆက်ရှိနေသေးပါ။ဒီတော့ဒီမှာခီးတဲ့ပို့ဆောင်ရင်းကျင်နဲ့ကိုပိုင်ချင်းပိုင်ရှင်တွေနေနဲ့သမရုံကနေအတင်းစီဆိုင်မှုကြောင့်သွာလာတာစစ်ကားတွေပေါ်မှာလမ်းကြုံလိုက်ပါလာတာစစ်ကားနီးမှာရှိနေတာကိုရှောင်ကျဉ်ကြဖို့ဂျာတာပတင်းနေမှာပဲတေဖွဲ့ကအကြံချက်တစ်စောင်ထုတ်ပြန်ထားပါတယ်။ဒီလိုထုတ်ပြန်လာတဲ့ပတ်သက်လို့အေးအေးကြံကြရေးတာဝန်ခံခိုင်တုခကခုလိုပြောပါတယ်
။ဘုမတမ်းတွေကနေပြီးတော့တော့ဒီလိုဒီအရာကားကားတွေကိုကြားရမှာခေါင်းကြီးတွေကတိုင်းနေတဲ့ဥစ္စာတွေရှိတယ်။ဒီမှာပြောတဲ့ကားတွေအားခေါင်းကြီးတွေမှာဒီလိုအစီအစဉ်တွေကြားဖိုင်တဲ့ဥစ္စာတွေရှိတယ်။ကျွန်တော်တို့ကနောက်ကနေပြီးတော့အရာကားတွေဒီဘုမစစ်ကအဲ့လိုမျိုးဆိုတာလို့ရှိရင်မလိုက်ခဲ့တဲ့ကတတိပေးချက်တွေထုတ်ပြန်ထားတာ။မလေးရောအတက်ကျေစိတ်ကိမှုတွေမရှိရအောင်ပဲနော်
။ဒီကနေ့မှာတော့နှစ်ဖက်တိုက်ပွဲဖြစ်ပွားတဲ့သတင်းတွေမရသေးဘူးလို့ခိုင်တုခကပြောပါတယ်။တဖက်မှာလည်းရခိုင်ပြည်နယ်တွင်မြို့နယ်တော်တော်များများမှာအစိုးရရဲ့တပ်ဆိုင်ရာဖွဲ့စည်းတွေကလည်းတွန်းလာရေးကန့်တတ်နေတာနဲ့ကျေးရွာတွေမှာစစ်ဆေးနေတာတွေတင်းတင်းကြပ်ကြပ်လှုပ်ဆောင်နေဆဲအခြေအနေမှာရှိနေပါတယ်ခင်ဗျာ